ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဆေးတမျိုးရဲ့အစောပိုင်းအဆင့်စမ်းသပ်တွေ့ရှိချက်တွေအရရောဂါပိုးကိုခံနိုင်ရည်ရှိတဲ့တုံ့ပြန်မှုကိုအားရစရာတွေ့ရတယ်လို့အမေရိကန်သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။သွေးနဲ့မတည့်တဲ့ရောဂါနဲ့ကုသရောဂါဆိုင်ရာအမေရိကန်အမျိုးသားသိပ္ပံကတုတ်တီတီပြီးစမ်းသပ်ဖော်ထုတ်ထားတဲ့ကာကွယ်ဆေးကိုအမေရိကန်ဇီဝနည်းပညာကုမ္ပဏီမိုဒါနာကထုတ်လုပ်ပြီးစမ်းသပ်နေတာပါ။ဒီစမ်းသပ်ဆေးကိုအသက်60နှစ်ကနေ55နှစ်ကြာမိမိသဘောနဲ့စမ်းသပ်ခြင်းသူ45ယောက်နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်။သူတို့ကိုဆေးနှခပေးပြီးစမ်းသပ်တာမှဘယ်သူမှပြင်းထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရဘူးလို့ New England ဆေးသိပ္ပံဌာနမှာသုတေသူတွေကပြောထားပါတယ်။စမ်းသပ်ခံရသူထောက်ဝဲကြော်မှာတော့နည်းနည်းပင်ပန်းနွမ်းနေတာ၊ခေါင်းကိုက်တာ၊ချမ်းချိန်တာ၊ချွတ်သားတွေနာကျင်ကြိုက်ခဲတာမျိုးဖြစ်ကြတယ်လို့ပြောပါတယ်။ကာကွယ်ဆေးကိုစိတ်ချလက်ချတုံးလို့ရမလား။ယောဂပိုးကိုခုခံနိုင်တဲ့ကိုခံစွမ်းအားကောင်းအောင်လုပ်နိုင်မလားဆိုတာကိုလူတွေကိုဆေးပမာဏခွဲပြီးတော့ပထမအဆင့်လုပ်တဲ့စမ်းသပ်မှုတွေမှာအခုလိုတွေးရှိတာပါလက်ရှိမှာတော့ဒုတိယအဆင့်စမ်းသပ်မှုတွေကိုမိုဒါနာကုမ္ပဏီကလုပ်နေပါပြီတတိယအဆင့်စမ်းသပ်မှုကိုလည်းဇူလိုင်လ29ရက်နေ့မှာလူပေါင်း3000လောက်နဲ့စတင်လုပ်တော့မှာဖြစ်ပါတယ်ကမ္ဘာတဝန်းကိုဗစ် -19 အတည်ပြုလူနာ73သန်းကျော်နဲ့တည်ဆုံးသူ 9,800 နီးပါးဖြစ်နေတဲ့ဟာယောဂါကာကွယ်ဆေးကိုအမြဲဆုံးထုတ်လုပ်နိုင်ဖို့သိပ္ပံပညာရှင်တွေကစူးစမ်းနေကြတာဖြစ်ပါတယ်